ကမ္ဘာပေါ်မှာမြေမြုံမိုင်းသုံးပြတဲ့နိုင်ငံအနေချင်းမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးပြည်ရင်းငြိမ်းချမ်းရေးတည်ဆောက်နိုင်မှသာမိုင်းပါပြောင်ရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့ဒေသခံလူခွင့်လှူရှားသူတွေကပြောပါတယ်ဒီနှစ်2015ခုနှစ်ထဲမှာပဲလက်နက်ကင်6ဖွဲ့ကရှိတဲ့ကင်းပြည်နယ်ရဲမှာအစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေကမိုင်းသုံးပြမှုတွေဆက်ရှိနေရုံပဲလို့လည်းဆိုပါတယ်မိုင်းမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အခြေကြဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်အတွင်းမှာအစိုးရနဲ့ကရင်လက်နက်ကိုင်တွေကြားအပြစ်ခတ်ရစေရေးလုပ်ခဲ့တာဟာ၃နှစ်ကျော်ရှိပြီဖြစ်သလိုကရင်လက်နက်ကိုင်၃ဘွဲ့နဲ့လည်းတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါ့ပြင်လည်းမြေမြုံမိုင်းအသုံးပြုမှုတွေကတော့2015ခုနှစ်အထိရှိနေသေးပဲဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကဆိုပါတယ်ဒီအတွက်ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်တွင်းငြိမ်းချမ်းရေးကိုအမှန်တကယ်တည်ဆောက်နိုင်မှသာမိုင်းရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ
်ဒီကရင်တိုင်းဒေသလက်နက်ကိုင်တွေမှာဆိုရတတ်မှတ်တွေကအပြစ်ခတ်တဲ့မျိုးတွေကိုအဲ့လိုစပြတ်သွားမရှိသေးလေးလေးမရှိသေးတဲ့ကြောင့်အမှမျိုးမိုင်းထုတ်တာတော့ကျွန်တော်တို့မသိစီရသေးပါဘူးအဲ့လိုမျိုးနောက်ပြီးတော့လာမဲ့အစိုးရမှလည်းလက်နက်ကင်တွေအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့အကြာသူတို့လူတွေငြိမ်းချမ်းမတည်ဆောက်နိုင်သေးသေးတော့မျိုးမိုင်းတွေကသူတို့အဲ့လိုတွေလာမဲ့အစိုးရပြည်ပြည်တမျိုးမိုင်းတွေထုတ်ဖို့အကောင့်ထက်ပေါ်နေဖို့အတွက်သူတို့အတွက်နည်းနည်းခက်ခဲနေမယ်ဒီမျိုးမိုင်းထုတ်ဖို့အတွက်ကအစိုးရတစ်ခုတည်းထုတ်ချင်တယ်နဲ့ထုတ်လို့မရဘူးတိုင်းရင်းသားနဲ့လက်ကင်လက်နက်ကင်ရောမြန်မာအစိုးရဟိုတိုင်းအစိုးရရောနှစ်ခုနှစ်ဖက်စလုံးသူတို့သဘောတူမှသာလေအဲ့လိုမျိုးsystematic demand တွေကိုသူတို့အကောင့်ထက်ပို့နိုင်ပါလိ
မ့်မယ်။မြေမြောက်မှာရှင်းလင်းရေးနဲ့ပတ်သက်လို့အစိုးရနဲ့ကရင်လက်နက်ကိုင်အဖွဲ့တွေအနေနဲ့ကြီးကြီးရောက်ရောက်ရှင်းလင်းဖယ်ရှားတာမျိုးတွေတိတ်မတွေ့ရဘူးလို့လည်းသူကဆိုပါတယ်။နိုဝင်ဘာလ26ရက်နေ့မှာပဲကရင်လူ့အခွင့်အရေးအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ရမှာ2015ခုနှစ်အတွင်းမှာပဲအစိုးရနယ်ကြားဆောင်တပ်တွေနဲ့ကရင်လက်နက်ကိုင်တွေမိုင်းအသုံးပြုမှုတွေရှိနေသေးကြောင်းဖော်ပြထားပါတယ်။ဒီအကြောင်းကိုလည်းစောဝေလေးကဆက်ပြောသွားပါတယ်။
မြန်မာအစီအနေကျဆောက်တာရဲ့စစ်တပ်စခန်းပြီးမှလည်းသူတို့မြို့မိုင်းထားထောင်တာတွေကျွန်တော်တို့ PC ရတယ်ပါကြောက်လဲဆိုတော့ရွာသားတွေကမြို့မိုင်းထောင်မထောင်ဆိုကောင်းသူတို့မသိဘူးဒါပေမဲ့ကျွေးကညာမြို့မသားနေနေပြီးမှအဲ့မှာကျွတ်တိမှသူတို့သိရတာပေါ့အစ်ထောင်တာကကျွန်တော်တို့တွေးရှိရပါသေးတယ်ချုပ်ကြီးပြောလို့မရစီမှာ BJS စစ်တပ်စခန်းကသူတို့ဒီအနေတိထောင်တာတွေကိုထောင်တာရှိပါသေးတယ်ထောင်တာရှိပါသေးတယ်သူတို့ကသူတို့စစ်တပ်စခန်းကိုကာကွယ်ဖို့တော့ပေါ့နော်အဲ့ဒီရေလောင်တမလူမျိုးအခုအကောင့်ထဲတော့မပေါ်ရသေးဘူးဒီ2015ပြည်မှာပဲအဲဟက်ချီတန်လိုမျိုးနေရာတွေမှာမြေမြုပ်မှရှိတယ်နောက်ပြီးတော့တချို့သောနေရာမှာတော့တကောတော်တကပဲကဲ DKBA နဲ့ဒီမြန်မာစစ်တပ်ဒီတပ်ဖွဲ့ရှိနေတဲ့အချိန်မှာ DKBA ကသူတို့တိုက်လိုက်တိုက်တယ်နောက်ပြီးတော့တချို့နေရာမှာမြေမြုပ်မှတွေခြားခြားတော့ရွာသားတွေမကြည့်ဘူးမကြည့်တော့ရွာသားတွေအဲ့လိုမျိုးဒီ2015ပြည်မှာရှိမြေမြုပ်မှတွေတနေနေတာရှိတယ
်မြေမြုပ်မှအသုံးပြုမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစီးအောင်လို့ဆိုရေးအဖွဲ့ICBL ရဲ့အစီရင်ခံစာမှာလည်းကရင်ပြည်နယ်ပါဝင်မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်၃ခုမှာမြေမြုပ်မိုင်းအသုံးပြုမှုအများအပြားပြန့်နှံ့နေတယ်ဆိုပြီးပါရှိပါတယ်။ဒေသခံကရင်ပြည်သူအများစုကတော့ဘဝရှင်သန်ရည်တည်ရေးအတွက်လုပ်ကင်စားတော့ဖို့မြေမြုပ်မိုင်းရှင်းလင်းပေးဖို့တောင်းဆိုနေတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ်
။အမှကရင်ပြည်နယ်မှာစစ်တပ်တွေအနည်းဆုံး6ဖွဲ့လောက်ရှိတယ်ဆိုတော့သူတို့တစ်ဖွဲ့နဲ့တစ်ဖွဲ့သူတို့ပြည်ခတိုက်ခိုက်နေတဲ့ခြေပြည့်စေတခြားအကြောင်းမျိုးကြောင့်ဖြစ်စေသူတို့မြေမြုပ်မိုင်းတွေထောင်တယ်သူတို့ကတော့ဒီရောက်သူရောက်သားတွေကိုပြစ်မှတ်ထားတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သူဒီကနရဲ့ဟိုတင်ရလာရဆိုပြီးပြလိုက်လို့ရှိရင်အများအပြည့်ဟိုတင်မြို့ပိုင်းနေနေတာနေနေပြီးတော့ဒေတာတွေရတာဒီပြီးချုပ်ကြည့်လိုက်လို့ရှိရတာတွေအများကြီးအများဆုံးဖြစ်တဲ့ခါကျတော့အမှတချို့တော့နေရာမှာရတာတို့များဘူးလို့တောင်းဆိုလဲဆိုတော့ဒီမြို့မိုင်းပြဿနာကိုသူတို့မြို့မိုင်းကိုထုတ်ပြပါလို့ရတာတို့များသူတို့တောင်းဆိုတယ်သူတို့တောင်းဆိုတာဘာအတွက်တောင်းဆိုလဲဆိုတော့အကျမူဝါကြောင်းလောက်တဲ့အချိန်မှာသူတို့လှုပ်လှုပ်ချေချေနဲ့လောက်ခရလှုပ်လှုပ်ရဖို့အတွက်သူတို့တောင်းဆိုတယ်
။ကမ္ဘာပေါ်မှာမြေမြုပ်မိုင်းအသုံးပြုတဲ့နိုင်ငံအ ਨੇ ချင်းထဲမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ဖြစ်နေတဲ့ကရင်ပြည်နယ်မှာတော့2015ခုနှစ်အထိမြေမြုပ်မိုင်းတွေကိုလက်နက်ကင်တွေကအသုံးပြုနေဆဲဖြစ်ပါရဲ့ရှင်။